ုက္ခပီးနေတဲ့ရင်ကျော်ကြက်တဲ့လမ်းပေါ်မှာစီးကမ်းမဲ့ဗယံမထာဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့ခြေလန်းတလန်းတော်မလန်းရသေးခင်မှာပဲရန်ကုန်တိုင်းအစိုးရဟာနောက်ထပ်ပြဿနာသစ်တစ်ခုကိုလှမ်းဖို့ခြေလန်းစပင်နေပါပြီ။အဲဒါကတော့လာမယ့်2018ခုနှစ်ကျောင်းဖွင့်ရာသီကစပြီးကျောင်းဘတ်စ်ကားတွေကိုတတ်မှတ်ချက်နဲ့ကန့်ညီတဲ့ကားတွေပဲဆွဲရတော့မယ်ဆိုတဲ့အစီအစဉ်မှာဒီအစီအစဉ်ကိုစတင်သူကတော့ YRTA လို့ခေါ်တဲ့ရန်ကုန်တိုင်းတည်ယူပို့ဆောင်ရေးကြီးကြပ်ကုကဲမှုအာဏာပိုင်အဖွဲ့ပါ။အရင်မထသကိုဖျက်သိမ်းပြီးပြန်ပြီးဖွဲ့တဲ့အဖွဲ့ဖြစ်ပါတယ်။အဲဒီကော်မတီဟာလာမယ့်2018ခုနှစ်ဇွန်လကျောင်းဖွင့်ရာသီကစကျောင်းကားအနေနဲ့ပြေးဆွဲပေးမယ့်ကားတွေဟာတတ်မှတ်ချက်12ချက်နဲ့ကန့်ညီမှပြေးဆွဲရမယ်ဆိုပြီးကြေညာထားပါတယ်။အဓိကကျတဲ့အချက်ကတော့အဲ့ဒီကားတွေဟာလူ100ယောက်နဲ့အထက်တင်နိုင်တဲ့မိုက်ခရိုဘတ်၊မီနီဘတ်၊ဘတ်ကားကြီးစတဲ့ဘတ်ကားအမျိုးအစားတွေဖြစ်ရမယ်၊ဘယ်မောင်းတွေဖြစ်ရမယ်ဆိုတဲ့အချက်ပါ။ရန်ကုန်တိုင်းအစိုးရကတော့အခုလိုကျောင်းကားနဲ့ပတ်သက်ပြီးတတ်မှတ်ရတာဟာကျောင်းသူကျောင်းသားတွေဘေးအန္တရာယ်ကင်းရှင်းရေးအတွက်လို့ဆိုပါတယ်။ပုံမှန်လင်းလင်းပြောရမယ်ဆိုရင်ရန်ကုန်တိုင်းအစိုးရဟာအခုလိုအစီအစဉ်စတင်ဖို့2019ခုနှစ်ကျောင်းဖွင့်ရာသီမတိုင်ခင်ကတည်းကစီစဉ်ခဲ့တာပါ။ဒါပေမဲ့လည်းလက်တွေ့မကျလို့အလုပ်မဖြစ်ခဲ့တာပါ။အခုဘာယူရဲ့ချက်နဲ့ဒီအစီအစဉ်ကိုပြန်ပြီးအကောင့်ထဲပေါ်ရပြန်တာပါလေ။ရန်ကုန်တိုင်းဝန်ကြီးချုပ်ကအဲ့ဒီစိတ်ကူးအကောင့်ထဲပေါ်တာအောင်မြင်ပါမလားဆိုတာအခုတစ်ပတ်ဆွေးနွေးကြည့်ကြအောင်ပါ။ကျောင်းကားတွေနဲ့စနစ်တကျပြေးဆွဲပေးရေးဆိုတဲ့စဉ်းစားချက်စပြီးပေါ်ပေါ်လာတဲ့အကြောင်းရင်းဟာရင်ကျော်ကြက်တီးမှုပြဿနာဖြေရှင်းရမှာအထောက်အကူဖြစ်စေဖို့ပါ။အလုံးသိကြပြီးတဲ့အတိုင်းရန်ကုန်မြို့လယ်ကနာမည်ကြီးကျောင်းတွေရှိရာလမ်းတွေမှာမနေ့ကျောင်းတက်ချိန်နဲ့ညနေကျောင်းဆင်းချိန်ကားတွေအလုံးပိတ်ပါတယ်။အဓိကပြဿနာကတော့ကျောင်းသားမိဘတွေဟာတယောက်ချင်းကိုယ်ပိုင်ကားတွေနဲ့သူတို့ကလေးတွေကိုကျောင်းကျူကျောင်းပို့လောက်တာအဲ့ဒီကျောင်းကျူကျောင်းပို့လုတ်တဲ့များပြားလာတဲ့ကိုပိုင်ကားတွေအတွက်ကျောင်းနီးပတ်ဝန်းကျင်မှာရက်စရာနေရာမရှိတာနောက်ဆက်တွဲအနေနဲ့ကျောင်းကျူကျောင်းပို့လုတ်တဲ့ကိုပိုင်ကားတွေဟာရင်းစည်းကမ်းလမ်းစည်းကမ်းကိုမလိုက်နာဘဲကားတွေကိုရက်ချင်တဲ့နေရာမှာရက်ကြတာဒါတွေကိုတက်ဆိုင်ရာရင်ထင်းရဲတွေအပါအဝင်ဘယ်သူကမှစည်းကမ်းထိန်းသိမ်းရေးကိုရဲရဲတင်းတင်းမလုပ်ရဲတာမလုပ်နိုင်တာကြောင့်ပဲဖြစ်ပါတယ်အဲ့ဒီအတွက်ရန်ကုန်ကရင်ကျော်ကြက်တဲမှုကိုပို့ပြီးစိုးစေတဲ့ကျောင်းတွေရှိကရင်ကျော်ပိတ်ဆို့မှုကိုဖြေရှင်းရမယ်ဆိုရင်လက်ရှိကလေးတယောက်ကိုပိုင်ကားတစ်စင်းနဲ့ကျူပို့လုပ်နေတဲ့နေရာမှာကျောင်းကားတွေနဲ့ကျူပို့လုပ်လိုက်ရင်တက်တာနိုင်တယ်ဆိုတဲ့စိတ်ကူးပေါ်လာပါတယ်။တခြားတစ်ဖက်မှာလည်းအဲ့ဒါလိုကိုပိုင်ကားတွေနဲ့ကျောင်းကျူပို့လုပ်တဲ့မိသားစုအများစုဟာလူလတ်တန်းစားအထက်တန်းလွှာအစိုးရနဲ့တက်မတော်အရာရှိသားသမီးတွေဖြစ်ကြပါတယ်။အဲ့ဒီကလေးတွေကိုကိုပိုင်ကားနဲ့မလာဘဲကျောင်းကားနဲ့လာအောင်ဆွဲဆောင်မယ်ဆိုရင်ရိုးကားနဲ့ဆိုမဖြစ်ဘူး။နိုင်ငံတကာမှာလို့လုံးညုံဆက်ချရတဲ့အစ်မင်ကားတွေဖြစ်မှဆွဲဆောင်နိုင်မယ်လို့စဉ်းစားခဲ့ကြပူပါတယ်။ကောင်းပါပြီ။ဒီအချက်အကောင့်ထဲပေါ်မယ်ဆိုရင်လက်ရှိကိုပိုင်ကားနဲ့ကျောင်းကျူပို့နေတဲ့ကလေးနဲ့မိဘတွေကိုကျောင်းကားအသုံးပြုလာအောင်ကောင်းမွန်ပြီးလုံးညုံဆက်ချရတဲ့ကားတွေအသုံးပြုလာအောင်နားချစီယုံဆွဲဆောင်မှုပါပဲ။ဒီပြိုင်နဲ့တည်းကျောင်းပတ်ဝန်းကျင်မှာရင်းစည်းကမ်းလမ်းစည်းကမ်းကိုလိုက်နာအောင်ပြက်ပြက်သားသားအရေးယူမှုတွေဆောင်ရွက်ဖို့ပါပဲ။ဒါဆိုရင်ကျော်ကြက်တီးမှုကိုအားပေးအားမြောက်ပြုတဲ့ကိုပိုင်ကားနဲ့ကြောင်းပို့နေတဲ့ကိစ္စညှော့နှဲသွားနိုင်ပါတယ်။ဒါပေမဲ့လက်ရှိရန်ကုန်တိုင်းအစိုးရပြဿနာဖြေရှင်းပုံကတော့အဲ့ဒီနည်းမဟုတ်ပါဘူး။လက်ရှိကြောင်းကားအဖြစ်ပြေးဆွဲနေတဲ့ကားတွေအားလုံးသုံးလို့မရတော့ဘူး။ကိုရီးယားဒါမှမဟုတ်တရုတ်လိုဘယ်ကိုင်းဘတ်ကားတွေပြောင်းဝယ်ပြီးပြန်လုတ်ကင်စားကြဆိုတဲ့အထိပ္ပယ်ပေါက်နေပါတယ်။အကြောင်းကတော့လက်ရှိပြေးဆွဲနေတဲ့ကြောင်းကားအများစုဟာ light crud လို့ခေါ်တဲ့ဂျပန်တစ်ပတ်ရဲ့ညာမောင်းမြောက်ပွင့်ကားတွေဖြစ်နေတာပါ။အဲ့ဒီကားတွေကိုကျောင်းကားအဖြစ်ပြုပြင်ပြောင်းလဲပြေးဆွဲနေကြတာဖြစ်ပါတယ်။လက်ရှိရန်ကုန်တိုင်းအစိုးရတတ်မှတ်ချက်အရဆိုရင်အဲ့ဒါလိုပြေးဆွဲနေတဲ့အစည်းရေ2000လောက်ရှိတဲ့ကားတွေပြေးဆွဲခွင့်မရတော့ဘဲအုံနာတွေဟာဒဇင်းကိုကြက်ငွေ3,400ကျော်တန်တဲ့ဘဲကိုင်းမီနီဘတ်တွေဝယ်ပြီးဆွဲရမယ်ဆိုတဲ့သဘောဖြစ်နေပါတယ်။ဒီအတွက်ကျောင်းကားပြေးဆွဲတဲ့လုပ်ငန်းလုပ်နေတဲ့အုံနာအားလုံးနှိပါအဲ့ဒါလောက်ငွေကြေးမတက်နိုင်တော့လုပ်ငန်းတွေရပ်ဆိုင်းကောင်းရပ်ဆိုင်းသွားနိုင်ပါတယ်။တခြားတစ်ဖက်မှာတော့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာကျောင်းကားတွေအဆင့်မီဖြစ်ဖို့ဆိုပြီးတိုင်းအစိုးရဘတ်ဂျက်ကနေကိုရီးယားလိုဘဲကိုင်းမီနီဘတ်အစီး200ဝယ်ထားပြီး Royal Golden Hand လို့ခေါ်တဲ့အများပိုင်ကုမ္ပဏီတစ်ခုထောင်ထားပါတယ်။လာမယ့်နှစ်သူ့ဘတ်ကားတွေအားလုံးဝင်ဆွဲအောင်လက်ရှိကျောင်းကားအသုံးပြုနေတာရဲ့10%နေတာရဲ့ဆွဲနိုင်ပါလိမ့်မယ်။ ဒါတော့ကိုပိုင်ကားနဲ့ကြောင်းတက်နေသူတွေကိုတွေ့ရမယ်အရေးအတွက်တွေ့မထားသေးပါဘူးပြောရမယ်ဆိုရင်လက်တွေ့မကျအလုံးမဖြစ်နိုင်တဲ့စိတ်ကူးယဉ်မှုတစ်ခုဖြစ်နိုင်ပါတယ်ရန်ကုန်တိုင်းအစိုးရဟာအခုလိုကြောင်းဘတ်ကားနဲ့ပတ်သက်ပြီးစီကံထုတ်ရတာဟာကျောင်းသူကျောင်းသားတွေဘေးရန်နေတဲ့ကင်းရှင်းရေးအတွဲလို့ဆိုပါတယ်ဒါဆိုရင်လက်ရှိပြေးဆွဲနေတဲ့ညာမောင်း light track ကားတွေအသုံးပြုပြီးဘတ်ကားတွေကိုတစ်နှစ်ရင်မတော်တဆဘလောက်ဖြစ်သလဲကျောင်းသူကျောင်းသားဘယ်နှယောက်ထိခိုက်ဒဏ်ရာရမှုတွေဖြစ်ခဲ့သလဲဆိုတာတက်သေးပြဖို့လိုပါတယ်ဒီအတွက်ရန်ကုန်တိုင်းအစိုးရမှာအချက်အလက်တက်သေးအထောက်အထားရှိပုံမရပါဘူးတကယ်တော့ကျောင်းဘတ်ကားတွေကိုစနစ်တကျဖြစ်စေဖို့ဆိုတာဟာရင်ညောကြက်တေးမှုကိုအထိုက်လျောက်ဖြစ်ရှင်းမှုလုပ်ရတာဆိုတာကိုမမေ့ဖို့လိုပါတယ်ဒီအတွက်ကိုပိုင်ကားနဲ့ကြောင်းတက်နေတဲ့ကလေးတွေကြောင်းဘတ်ကားကောင်းကောင်းနဲ့ကြောင်းတက်လာအောင်စီယုံဆွဲဆောင်ဖို့လိုပါတယ်။ဒါမှမဟုတ်ရန်ကုန်ကကြောင်းကားတွေဟာအမေရိကန်၊ကိုရီးယားနဲ့အခြားဖွံ့ဖြိုးပြီးနိုင်ငံတွေမှာလိုအစစ်မြင်ကားတွေဖြစ်ရမယ်။အခြားကားတွေနဲ့မပြေးဆွဲရဘူးလို့သတ်မှတ်လိုက်ရင်လက်တွေ့မကျတဲ့အတွက်အစီအစဉ်တကျလည်းမဖြစ်ကြောင်းဘတ်ကားတွေပြေးဆွဲမှုတွေလည်းစနစ်မကျရင်ကျော်ချက်တဲတာလည်းမသက်သာဝင်ကြီးချုပ်ရဲ့စိတ်ကူးယဉ်မှုကိုအာဏာသုံးအကောင့်ထဲပေါ်မှုအဖြစ်ကဲ့ရဲ့ပြစ်တင်တာကသာခံရနိုင်မှာကြောင့်တင်ပြလိုက်ရပါတယ်